တမရောက်တင်းစင်ဟာအော်စတြေးလျနိုင်ငံကိုရောက်ရှိနေပြီးတော့ဒီမတ်လ18ရက်နေ့တနင်္လာနေ့မှာကင်မာရာမြို့မှာအစိုးရအရာရှိတွေနဲ့စပြီးတော့တွေ့ဆုံမှုတွေလုပ်ခဲ့တာပါဒီခီးစင်ကမြန်မာခေါင်းဆောင်တဦးအနေနဲ့နှစ်ပေါင်း40လောက်အတွင်းမှာပထမဆုံးအော်စတြေးလျနိုင်ငံခီးစင်လည်းဖြစ်ပါတယ်ဒီခီးစင်အတွင်းမှာနိုင်ငံရေးပြပြင်ပြောင်းလဲမှုနောက်လူမှုဖွံ့ဖြိုးရေးနဲ့ကုန်သွယ်ရေးလုပ်ငန်းစုတွေကိုနှစ်နိုင်ငံဆွေးနွေးကြဖို့ရှိနေတာပါတစ်ဖက်မှာလည်းလူခွင့်ရေးအဖွဲ့တွေကရိုဟင်ဂျာမွတ်စလင်တွေနောက်လူနည်းစုတိုင်းရင်းသားအရေးတွေမှာမြန်မာခေါင်းဆောင်တွေအရေးယူဆောင်ရွက်လာဖို့အော်စတြေးလျအစိုးရကဖိအားပေးရေးတောင်းဆိုနေကြပါတယ်စီနီမျိုးတော်ကနေ view သတင်းတော့ film မှာစာသတင်းပြပို့ထားတာကိုမှတ်တင်ကြည့်ထိုက်ကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။မြန်မာအစိုးရရဲ့ပြုပြင်ပြောင်းလဲမှုလုပ်ငန်းစဉ်တွေကိုဩစတြေးလျအနေနဲ့အတိအမှတ်ပြုတဲ့အကြောင်းနဲ့စစ်တမ်းမှုနဲ့ကုန်သွယ်ရေးကော်မရှင်နာတယောက်မြန်မာနိုင်ငံကိုဆေးလွတ်မယ်လို့လည်းဩစတြေးလျကပြောဆိုလိုက်ပါတယ်။ဒီဖြစ်ထွန်းမှုတွေဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးလူခွင့်ရေးအခြေအနေခိုင်မာလာအောင်ဆက်လက်လှုပ်ဆောင်နေတာတွေကိုဩစတြေးလျနိုင်ငံကပိုပြီးထောက်ပံ့မှုပေးလာတာတွေရဲ့တစိတ်တစ်ပိုင်းလည်းဖြစ်ပါတယ်လို့ဩစတြေးလျဝန်ကြီးချုပ်ဂျူလီယာဂီလက်ကပြောဆိုပါတယ်။ဒါပေမဲ့လည်းလက်နက်ရောင်းဝယ်မှုကန့်သက်ချက်ကိုတော့ဆက်ပြီးထားရှိအောင်မှာပါ။ဒီလှုပ်ဆောင်ချက်ကစီးရေးဆက်ဆံမှုပုံမှန်ဖြစ်စေရေးအတွက်ပထမအဆင့်ခြေလှမ်းဖြစ်တယ်လို့ဝန်ကြီးချုပ်ဂီလက်ကပြောဆိုလိုက်ပြီးအထောက်အပံ့တွေဟာဒီမိုကရေစီရေးလိုလားသူတွေအတွက်အထောက်အကူဖြစ်စေဖို့ရည်ရွယ်တယ်လို့လည်းကြေညာလိုက်ပါတယ်။
Today, I am delighted to announce an important new component of our aid program.
ဒီကနေ့ကျမအနေနဲ့ဝမ်းမြောက်ဝမ်းသာနေကြေညာပေးချင်တာကတော့အရေးကြီးတဲ့ကျမတို့ရဲ့အထောက်ပံ့အစီအစဉ်သစ်တစ်ခုပါ။ပြုပြင်ပြောင်းလဲရေးအတွက်နှစ်နိုင်ငံကြားအတူတကွလှုပ်ဆောင်တာလည်းဖြစ်ပါတယ်။ဒီမိုကရေစီအဆောက်အအုံတွေအကောင်းလာဖို့လူ့ခွင့်ရေးဆိုင်ရာတိုးတက်လာအောင်တင်ကြားပေးမယ့်သင်တန်းတွေစီးပွားရေးအုပ်ချုပ်မှုတွေတိုးတက်လာစေဖို့နဲ့ဥပဒေစိုးမိုးရေးကိုမြင့်တင်ပေးဖို့အတွက်ဒေါ်လာ30ပေးရမှာဖြစ်ပါတယ
်။သမရဦးသိန်းစိန်ကဩစတြေးလျနိုင်ငံအနေနဲ့မြန်မာဒီမိုကရေစီအရေးကိုအခုညီအထောက်အပံ့တွေပေးကြဖို့ပြောဆိုခဲ့ပါတယ်။နှစ်နိုင်ငံမိဖက်နိုင်ငံတွေဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းလဲဝန်ကြီးချုပ်ဂျူလီယာဂီလက်နဲ့အတူသတင်းစာရှင်းလင်းပွဲမှာသမရဦးသိန်းစိန်ကအခုလိုပြောပါတယ်
။မြန်မာနိုင်ငံနဲ့ဩစတြေးလျနိုင်ငံလိုပဲညီညွတ်မှုရှိရှိနဲ့ဒီမိုကရေစီထွန်းကားပြီးတော့ချမ်းသာကျော်ပါတဲ့နိုင်ငံတော်နိုင်ငံဖြစ်ဖို့အတွက်ကျွန်တော်အနေနဲ့စိတ်ရင်းစေတနာအမှန်နဲ့ယုံကြည်မျှော်လင့်မိပါတယ်။ဒါကြောင့်ကျွန်တော်တို့နိုင်ငံအနေနဲ့ဩစတြေးလျနိုင်ငံအနေနဲ့နမူနာကိုယူပြီးလေ့လာစရာတွေများစွာရှိပါတယ်။ဩစတြေးလျနိုင်ငံကလည်းကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီလမ်းခရီးအတွက်လိုအပ်တာတွေကူညီထောက်ပြပေးစရာတွေကိုကူညီပေးနိုင်မယ်။အတွေ့အကြုံတွေကိုဖလှယ်ပေးနိုင်မယ်လို့ကျွန်တော်အနေနဲ့ယုံကြည်မျှော်လင့်မိပါတယ်။ဒီကနေ့အချိန်အားဆိုရင်ဩစတြေးလျနိုင်ငံနဲ့မြန်မာနိုင်ငံတို့ကြားမိတ်ဖက်ဖြစ်မှုရင်းနှီးချစ်ကြည်မှုတွေအတွက်စာမျက်နှာသစ်ဖွင့်လှစ်နိုင်တဲ့အချိန်တစ်ခုဖြစ်တယ်လို့ဆိုရမှာဖြစ်ပါတယ်
။လူခွင့်ရေးလှုပ်ရှားသူတွေကတော့သမရဦးသိန်းစိန်ရဲ့ခီးစဉ်အစမှာပဲကင်ဘာရာမှာရှိတဲ့မြန်မာတန်ရုံးနဲ့လွှတ်တော်အဆောက်အုံရှေ့မှာဆန္ဒပြခဲ့ကြပါတယ်။ဩစတြေးလျနဲ့မြန်မာခေါင်းဆောင်တွေအကြားကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုတွေမဆွေးနွေးခင်လူခွင့်ရေးကိစ္စကိုအရင်ပြောကြရမယ်ဆိုပြီးသူတို့ကတောင်းဆိုခဲ့ကြတာပါ။မြန်မာအချင်းထောင်နေတဲ့မှာနိုင်ငံရေးအချင်းသားတွေယာနဲ့ချီပြီးရှိနေဆဲဖြစ်ပြီးရိုဟင်ဂျာမွတ်စလင်တွေအပါအဝင်လူနည်းစုတိုင်းရင်းသားတွေအပေါ်မှာစစ်တပ်ကအကြမ်းဖက်မှုတွေကျူးလွန်နေပါတယ်ဆိုပြီးလဲဆန္ဒပြသူတွေကဆွဆွဲပြောဆိုကြပါတယ်ဆစ်ဒနီမြို့တော်မက်ကွာယာတက္ကသိုလ်ကမြန်မာရေးကျွမ်းကျင်သူစီးပွားရေးပညာရှင်ပေါမောက်ခရှောင်းတန်းနဲ့ကတော့ဩစတြေးလျအစိုးရအနေနဲ့ဒီဆွဆွဲချက်တွေကိုအရေးယူလှုံ့ဆော်ရမယ်လို့ပြောပါတယ်
This is an issue, of course, that should be of concern to everyone, but it is an issue that is of concern to Australia because ultimately...
ဒီကိစ္စကလူတိုင်းစိုးရင်ရမယ့်ကိစ္စပါ။ဒါပေမဲ့လည်းဩစတြေးလျအတွက်ကတော့တရားပေါ်စိုးရင်ရမယ့်ကိစ္စဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့နောက်ဆုံးတော့ဒီလိုလူတွေကဒုက္ခသည်တွေအဖြစ်နဲ့ဒီနိုင်ငံထဲကိုဝင်ရောက်လာကြလို့ပဲဖြစ်ပါတယ်။ကျွန်တော်ခံမှန်းလို့ရတဲ့လောက်ကတော့ဒီကိစ္စကဩစတြေးလျအနေနဲ့မြန်မာသမ္မတကိုပြောဆိုနိုင်တဲ့ကိစ္စဖြစ်ပါတယ်။
ဘိုးချိုဟောင်းတူဖြစ်တဲ့ဦးသိန်းစိန်ဟာနှစ်ပေါင်း20အတွင်းပထမဆုံးရွေးကောက်ပွဲအပြီး2011ခုနှစ်မတ်လကသမရဖြစ်လာခဲ့သူပါ။ဩစတြေးလျခီးစဉ်အတွင်းကင်ဘာရာမြို့မှာဝင်းကြီးချိုဂျူလီယာဂီလက်နဲ့အတူတခြားအကြီးအကဲအရာရှိတွေစီးပွားရေးခေါင်းဆောင်တွေနဲ့လည်းတွေ့ဆုံဆွေးနွေးပါတယ်။မြန်မာနိုင်ငံအတွင်းကနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေပိုဝင်ရောက်လာအောင်မြင့်တင်တဲ့ခီးစဉ်အဖြစ်နယူးဇီလန်နိုင်ငံကိုတွားရောက်တာကနေဩစတြေးလျနိုင်ငံကိုဝင်ရောက်တာလည်းဖြစ်ပါတယ်။မြန်မာအစိုးရဟာလမ်းတွေ၊ဟိုတယ်တွေနဲ့လေဆိပ်တွေအပါအဝင်နိုင်ငံတွင်းကအခြေခံအဆောက်အုံတွေကိုအလုံးစုံပြုပြင်ပြောင်းလဲရေးလုပ်ကိုင်ပြီးနိုင်ငံရဲ့စီးပွားရေးကိုပြန်လည်ဦးမော်လာစေဖို့အတွက်ဆောင်ရွက်လိုနေတာလည်းဖြစ်ပါတယ်ရှင်။